ဝီကာကိုပိုင်အုပ်ချုပ်ခွင့်ရရှီကျင်းဒေတာတွင်နေထိုင်သူတွေကိုတရုတ်အစိုးရကအစိုးရဝါဒတိုက်ဖျက်ရေးအစီအစဉ်ဆက်လက်အကောင်အထည်ဖော်တဲ့အနေနဲ့မွတ်စလင်ဥပုပ်ကာလအတွင်းပိုးပြီးတင်းကျပ်ကန့်သတ်မှုတွေလုပ်နေတယ်လို့ဝီကာခေါင်းဆောင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကတတိပေးပြောကြားခဲ့ပါတယ်။တရုတ်အစိုးရကသူတို့ရဲ့အစိုးရဝါဒတိုက်ဖျက်ရေးအစီအစဉ်ကို2019ခုနှစ်ဧပြီလမှာဒေတာကန်ဝီကာမွတ်စလင်တွေကိုဖမ်းဆီးပြီးစတင်ခဲ့တာပါ။သူတို့တွေကိုအစိုးရသဘောထားတွေကင်ဆယ်ထားတယ်လို့ဆွဆွဲပြီးပညာပေးစခန်းတွေမှာထိမ့်သိမ်းခဲ့တာဟာလူပေါင်း13,000ကနေ100,000အထိရှိတယ်လို့ဆိုပါရရှင်။